တော်ရရှိမြခင်ဗျာမြေကြီးပေါ်ကိုကျလာပြီးတော့ခဏပဲအသက်ရှင်ရမှာကိုသိတဲ့မနတ်စာရန်ရဲ့ကဘာပေါ်ကဖြစ်စည်းမှုတွေကိုဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမချန်ရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်7ကနေအခန်းငယ်19အထိကိုဒီကနေ့တင်ပြတော်တမချန်အစီအစဉ်မှာလေ့လာမှာဖြစ်ပါတယ်မနတ်စာရန်ဖြစ်တဲ့ငကားဟာမြေကြီးပေါ်ကိုကျလာတဲ့တားယောက်ျားဖွားမြင်တဲ့မိမကိုညှင်းဆဲတယ်ဒါပေမဲ့လို့မြေကြီးကအဲ့ဒီမိမကိုမဆပါဗါဘုရားရှင်ရဲ့ပြည့်ညတ်တော်တွေကိုကျင့်ဆောင်ပြီးယေရှုခရစ်တော်ရဲ့တက်တည်ခံတော်မူချက်ကိုစွဲလန်းတဲ့အဲ့ဒီမိမဟာဘယ်သူဘယ်ဝါဖြစ်တဲ့အကြောင်းနဲ့အတူဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်7ကနေအခန်းငယ်19အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုရှင်းလင်းတင်ပြထားပါဗ
ါကောင်းကျင်၌စစ်ဖြစ်၏မိခေလနှင့်သူ၏ကောင်းငင်တမန်တို့သည်နဂါးကိုစစ်တိုက်ကြ၏နဂါးနှင့်သူ၏တမန်တို့သည်စစ်တိုက်၍မနိုင်ကြ။ကောင်းငင်၌လည်းသူတို့နေစရာမရှိထို့အခါဤလောကတနိုင်ငံလုံးကိုလှည့်ပြား၍မာနစရံအမည်ရှိသောရှေးမွေဟောင်းကြီးဟုသောနဂါးကြီးကို၎င်းသူနှင့်အတူသူ၏တမန်တို့ကို၎င်းမြေသို့ချလိုက်ကြ၏။ကောင်းငင်ပုံ၌ကြီးသောအသံကယခုမှကဲတင်ခြင်းဖြစ်၏တကိုးတော်လည်းဖြစ်၏။ငါတို့ဖျားသခင်၏နိုင်ငံတော်နှင့်သူ၏ခရစ်တော်၏အာဏာတော်ဆက်လည်းဖြစ်၏။အကြောင်းမူကားငါတို့ညီအကိုများကိုငါတို့ဖျားသခင်ရှိတော်၌နေညမပြတ်အပြစ်တင်သောရန်သူကိုအောက်သို့ချလိပြီ။သူတို့သည်သောသငယ်၏အသွေးအားဖြင့်၎င်းမိမိတို့သက်သေခံချက်နှုတ်ကပတ်တရားအားဖြင့်၎င်းအောင်မြင်၍အသေးခံသည်တိုင်အောင်ကိုယ်အသက်ကိုမနှမြောကြ။သောတာရှင်မိတ်ဆွေအပေါင်းတို့စစ်ကြီးညာကျအပန်တော်ကြီးနဲ့အထက်ပါအတိုင်းစတင်ခဲ့ရတဲ့ပြီးခဲ့တဲ့သင်ခန်းစာအတော်အတွင်းမှာကောင်းကင်ဘုံစစ်ပွဲကြီးအကြောင်းကိုကျွန်တော်တို့တန်တော်ကြားသိခဲ့ရပါတယ်အဲ့ဒီလိုအံ့ဩဖွယ်သောစစ်ကြီးညာကျနဲ့တကွာဖျားသခင်ဤတမန်တော်ကြီးတပါဖြစ်သူရှင်မိတ်ခေလဦးဆောင်တဲ့ကောင်းကင်တမန်တပ်သားများဟာစာရမဏတ်အမည်ရှိတဲ့ရှေးမွေဟောင်းနဂါးကြီးအမှုပြုတဲ့တမန်တို့ကိုရည်ကြီးပေါ်ကိုချလိုက်တယ်ဆိုပြီးတော့ပထမအဆင့်အောင်ပွဲခံခဲ့တာကိုကျွန်တော်ဝန်းသာအားရကြားနာခဲ့ကြရပြီဖြစ်ပါလေမိတ်ဆွေအပေါင်းတို့အခုအပိုင်းမှာဖြစ်ဆွဲရမှာကတော့ဒီအခန်းကြီး7ထဲမှာဒီအောင်ပွဲကာလအတော်အတွင်းမှာတရုတ်ဆောင်ဘယ်နှပါးကိုကျွန်တော်တွေ့ခဲ့ရပြီလဲဆိုတဲ့အချက်ဖြစ်ပါလေဟုတ်ပါတယ်အခုအပိုင်းဟာဒါကိုပြန်လည်ဆန်းစစ်ရမယ့်အပိုင်းဖြစ်ပါလေမိတ်ဆွေတို့ခုနှစ်ခုတွဲခုနှစ်ခုတွဲဆိုရက်ထူးခြားသောခုနှစ်ခုတွဲများနဲ့ဒီဗျာဒိတ်ကျမ်းမှာတွေ့ရလေရှိခဲ့တဲ့အတိုင်းပဲအခုအခန်းကြီး7မှာဆိုရင်လေတရုတ်ဆောင်ကြီးခုနှစ်ပါးကိုစတင်ဖော်ပြမယ်ဆိုတာကိုကျွန်တော်တို့ကပြောခဲ့ပြီဆိုတော့ဒီကျမ်းတဲကခုနှစ်ခုတွဲတရုတ်ဆောင်တွေကိုကျွန်တော်တို့ပြန်ပြီးတော့တွက်ချက်ဖို့လိုလာလိမ့်မယ်လို့ကျွန်တော်ဆိုလိုခြင်းဖြစ်ပါတယ်ဟုတ်ပါတယ်တမိမ့်မဆိုရက်သားဖွားဝေဒနာကိုခံရမယ်ဣတရီလတရုတ်ဆောင်မိမ့်မဟာအမှတ်တနေရာမှာရှိခဲ့ပါပြီ။နှစ်စာရမဏတ်ကြီးဟူသောနဂါးကြီးဟာနံပါတ်1ဖြစ်ရပါလိမ့်မယ်။3တတိယမြောက်တရုတ်ဆောင်ကတော့မိမကြီးဟူသောဣသရီလဤသာဆရာတခြားမဟုတ်။လောကကဘာမြေကြီးကိုကြွလာမည်သူဖြစ်တဲ့သခင်ခရစ်တော်ကိုတော်တိုင်ပဲဖြစ်တယ်။လေးအချက်ဖြစ်တဲ့ကောင်းငင်တမန်မင်းဖြစ်သူရှင်မိတ်ခေလာဆရာကိုအမှတ်စဉ်4တရုတ်ဆောင်ကြီးအဖြစ်ကျွန်တော်သတ်မှတ်ရမှာဖြစ်ပါတယ်။ဒီတော့အခုအချိန်အထိတွေ့ခဲ့ရတဲ့တရုတ်ဆောင်၄ပါးတည်းကစာရမဏေနဲ့မိခေလာတို့ရဲ့တိုက်ပွဲအကြောင်းကိုတော့ကျွန်တော်တို့ကြားနာခဲ့ကြပြီးပြီဆိုတာကိုကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူးမိတ်ဆွေအပေါင်းတို့စာရမဏေဒီဟူသောနဂါးကြီးနဲ့သူ့ရဲ့အပေါင်းအသင်းတွေကိုမိခေလာတို့ကောင်းကင်တမန်အဖွဲ့အစည်းဟာအောင်ပွဲခံတယ်ဒါပေမဲ့ဒီအောင်ပွဲဟာကောင်းကင်အောင်ပွဲမျှတာဖြစ်ပြီးတော့ဒီစာရံနဂါးကြီးနဲ့အပေါင်းအသင်းတွေဟာမြေပေါ်ကိုချခြင်းခံလိုက်ရတယ်စသဖြင့်ကျွန်တော်ကြားနာခဲ့ရပြီဆိုတော့ကောင်းကင်တိုက်ပွဲနေရဝန်းမှာသာအောင်ပွဲဖြစ်ုံမကမြေလောကအတွက်ကတော့ဆက်လက်ဆင်နွှဲကြရအောင်မဲ့တိုက်ပွဲကြီးဟာရှိနေသေးတယ်ဆိုတဲ့အချက်ကိုကျွန်တော်ရိပ်စားမိကြလိမ့်မယ်လို့အောက်မေးမိပါတယ်ဘယ်လိုပဲဖြစ်ဖြစ်1ကဲတင်ခြင်းဖြစ်၏2တကိုးတော်လည်းဖြစ်၏3နိုင်ငံတော်နှင့်အာဏာဆက်လည်းဖြစ်ပါ၏ဆိုတဲ့ကဲတင်ရှင်သခင်ခရစ်တော်၏တကိုးတော်ကိုခိုလှုံသောသူတို့အတွက်ကတော့မြေကြီးပေါ်ကိုတလိမ့်ခောက်ခွေးကြလာတဲ့စာရမဏတ်ဆိုတာဟာကြောက်စရာအကြောင်းရှိနိုင်မှာမဟုတ်ပါဘူး။ဘာဖြစ်လဲဆိုရင်ငါတို့ရဲ့ညီအကိုများလို့ဖော်ပြထားတဲ့ဒီကကာလဒုက္ခဆင်းရဲခြင်းအချိန်တန်ရှင်းသူများသို့မဟုတ် tribulation saints ဆိုတာတွေဟာတိသောသငယ်အသွေးအဖျင်ဘဝကိုအောင်မြင်မိသူတွေ နှစ်မိမိကိုမိမိနှုတ်ကပတ်တော်ဤသက်သေခံချက်အဖြစ်လောကကိုအောင်မြင်ခဲ့သောသူများတွေတနည်းအားဖြင့်ကိုကိုကိုယုံကြည်ခြင်းတရားအဖြစ်ကဲတင်ခြင်းပြုထားသူများတွေပဲပေါ့၃ကိုအသက်ကိုစွန့်ဖို့တောင်းမှမနှမျောနိုင်တဲ့အထိယုံကြည်ခြင်းတရားခွန်အားကြီးမားသူတွေဖြစ်နေကြလို့ပဲဆိုတဲ့အချက်နဲ့ပြီးခဲ့တဲ့သင်ခန်းစာဟာဏိဂုံးချုပ်ဖော်ပြပေးသွားခဲ့ပါတယ်ဟုတ်ပါတယ်ငါတို့ညီအကိုများကိုငါတို့ဖျားသခင်ရှေ့တော်၌နင်းညာမပြတ်အပြစ်ကင်းသောရန်သူကိုအောက်သို့ချလိုက်ပြီ။ဒါစာရမဏတ်ကိုမြေပေါ်သို့ချလိုက်ခြင်းအကြောင်းဖြစ်ပါလေ။ဆက်လက်ဖော်ပြထားခဲ့တာကတော့သူတို့သည်သိုးငွေဤအသွေးအားဖြင့်၎င်းမိမိတို့တက်သေးခံချက်နှုတ်ကပတ်တရားအားဖြင့်၎င်းအောင်မြင်၍အသေးခံသည်တိုင်အောင်ကိုအသက်ကိုမနှမျောကြ။တနည်းအားဖြင့် tribulation period ရဲ့ saints များဖြစ်တယ်ကကလာအတွင်တန့်ရှင်းသူများဖြစ်တယ်။နောင်တတရားကိုရရှိလာသူများဖြစ်တယ်။အဖဖျားသခင်ကိုယုံကြည်လာသူများဖြစ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရပါပြီ။ဟုတ်ပါတယ်။ဒီကနေ့ဖို့တော့ဘယ်လိုဆက်လက်ပြီးတော့သင်ခန်းစာများဟာပွားအောင်မယ်ဆိုတာကိုဗျာဒိတ်ကျမ်းအခန်းကြီး7ရဲ့အငယ်7အဖြစ်ဆက်လက်လေ့လာကြပါအောင်စို့။ထို့ကြောင့်ကောင်းကင်နှင့်ကောင်းကင်သားတို့ရှင်လန်းကြလော့မြေကြီးနှင့်ပင်လယ်သည်အမင်္ဂလာရှိ၏။အကြောင်းမူကားမာနသည်မိမိကာလတခဏသာရှိသည်ကိုသိ၍ပြင်းစွာသောဒေါသအမျက်နှင့်တကွတင်တို့ရှိရသူဆင်းလေပြီဟုဆိုကြသည်ကိုငါကြား၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဖဖျားသခင်ဖော်ပြနေတဲ့အနာဂတ်ကာလရည်ဆိုင်ရာပြာဒိတ်တော်ရေဟာမိတ်ဆွေတို့ကျွန်တော်လောကသားတွေအတွေ့စဉ်းစားတွေးခေါ်လို့သာနေကြရတယ်မိမိတို့လက်လန်းမိနိုင်ပွဲမရှိသောအရာများပဲဖြစ်တယ်ဆိုတာကိုကျွန်တော်အကြင်ကြင်ဖော်ပြပြောဆိုခဲ့ပါတယ်တနည်းအားဖြင့်အဖဖျားသခင်ဤအချိန်ကာလဖြစ်တယ်။အဖနှင့်သာဆိုင်သောအနာဂတ်ကြီးဖြစ်တယ်။ထိုအချိန်ထိုကာလဆိုပြီးတော့အဖဖျားသခင်ဖော်ပြသောအချိန်ကာလများဖြစ်တယ်။ဒီတော့အဖဖျားသခင်သီကျွမ်းနားလေစေခြင်းသမျှတက်တော့ဘယ်လိုမှပိုလွန်ပြီးတော့အသေးမစိတ်နိုင်။ဒါကြောင့်မို့လဲဆုတောင်းခွန်အားယူဝိညာဉ်တော်သွန်သင်သည့်အတိုင်းသာလျှင်ရိုးရိုးစင်စင်ရှင်းရှင်းလင်းလင်းခံယူကြဖို့လိုတယ်ဆိုတာကိုကျွန်တော်မေ့ထားလို့မရနိုင်ပါဘူး။အခုဆိုရင်ဗျာဒိတ်ကျမ်းဟာဆက်လက်ဖော်ပြလိုက်ပါ रे ။ကောင်းကင်နှင့်ကောင်းကင်သားတို့ရှင်လန်းကြလော့။မြေကြီးနှင့်ပင်လယ်သည်အမင်္ဂလာရှိ၏တဲ့။ဟုတ်တယ်။အထက်ပိုင်းတုန်းကကောင်းကင်တမန်တို့နဲ့ဒီစာရမဏတ်တို့ရဲ့ကောင်းကင်တိုက်ပွဲကြီးအကြောင်းကိုဖော်ပြခဲ့ပြီးပြီ။စာရမဏတ်မြေပေါ်ကိုအချချင်းခံခဲ့ရတဲ့အကြောင်းကိုဖော်ပြခဲ့ပြီးပြီ။ဒါကြောင့်မလို့ကောင်းကင်နဲ့ကောင်းကင်သားတို့ရှင်လန်းကြရမယ်။ဒါပေမဲ့မြေကြီးနဲ့ပင်လယ်မှာတော့အမင်္ဂလာရှိပြီတဲ့။ဟုတ်ပါ रे ကြောက်မဲ့ဖွဲအစိတ်အတောက်အညီအဟောင်းနဲ့နဂါးစာရန်အဖဖျားသခင်ကိုတစ္ဆာဖောက်ခဲ့တဲ့အပြစ်တရားနဲ့ဘယင်ကြီးစာရန်ဒီအန်ဒီရဲ့ကောင်းကြီးနဲ့အခြားတစ္ဆာပေါက်ကောင်းကင်အင်အားသုံးစုတစုတို့မြေကိုကျသွားခဲ့ပြီမဟုတ်ဘူးလားမိတ်ဆွေအပေါင်းတို့တနည်းအားဖြင့်တော့ဒီအချိန်မှာကောင်းကင်နဲ့မြေကြီးနှစ်ခုအနက်ကောင်းကင်ဘုံမှာညီသက်ချင်းအပြေဝရပြီမြေကြီးနဲ့ပင်လယ်ပိုင်းမှာတော့အမင်္ဂလာတွေဖြစ်နေပြီတနည်းအားဖြင့်ကောင်းကင်သစ်မြေကြီးသစ်အတူတူရှင်ပြီးတော့မဖြစ်နိုင်သေးဘူးဆိုတဲ့အချိန်ပဲကျွန်တော်အနေနဲ့အခုအပိုင်းချမှာဒုတိယကမ္ဘာစစ်ကြီးရဲ့နီဂုံးပိုင်းဟီရိုရှိမာဆိုတဲ့ဂျပန်ဆက်မှုမြို့တော်ကြီးစီကိုအမေရိကန်တွေကအနုပြုပုံးသွားကျဲခဲ့တာကိုသတိရပြီပါတယ်အဲ့ဒီတုန်းကဟီရိုရှိမာကောင်းကင်ပြင်ကျဲကြီးကိုလေရင်ပြန်ကြီးတွေရောက်ရှိလာပြီးတော့အနုမြူပုံးတွေကိုအဲ့ဒီအမြင့်ကြီးကတည်းကျဲချတယ်အနုမြူပုံးကြီးဟာလေချီးနဲ့တဖြည်းဖြည်းကြာလာတဲ့အခါကျတော့အောက်ကလူတွေကဟာဘာကြီးလဲဘာကြီးလဲနဲ့မျှော်ကြည့်နေကြတယ်ပေါ့အဲ့ဒီလေချီးနဲ့အမှုမြုံဘုံကြီးဟာအညိုရောင်အမဲရောင်ညိုမိုင်းမိုင်းကြီးရှိပြီးတော့မြို့ကြီးရဲ့အထက်တမိုင်ကျော်ကျော်လောက်မှာစတင်ပြီးတော့ပောက်ကွဲတယ်သူပောက်ကွဲတာနဲ့တပြိုင်နက်ကောင်းကင်မှာမှုပွင့်လိုမိကုံလုံးချင်းဖြာထွက်ပြီးတော့မီးရောင်တွေဖြာသွားကြတယ်မိနစ်ပိုင်းအတွင်းအောက်ကတမျိုးလုံးပြားပြားဝတ်သွားတယ်အဲ့ဒီလိုအောက်ကမြို့ကြီးပြားပြားဝတ်ချင်းစောစောကလေပြန်တွေကတော့နောက်ဆုတ်ပြန်ပြီးတော့ပြေးကြပြီ။မဖြစ်လဲဆိုတော့ကို့အနုမြူဘုံကအရှိန်ဟာကို့ကိုပြန်ပြီးတော့ဟတ်မှာဆိုလို့။အခုကျွန်တော်တို့ဗျာဒိတ်ကျမ်းတိုက်ပွဲမှာကတော့ကောင်းကင်ဘုံဟာစာရန်ကိုမြေသို့ချအပြီးမှဘဲကိုမှရွေလျာမသွားပါဘူး။နောက်ဆုတ်ပြန်ပြေးခြင်းမရှိပါဘူး။အရှိန်ကရဲ့ရိုက်မှာကိုလည်းမစိုးရင်ရပါဘူး။ကျေးဇူးတော်ကိုချီးမွမ်းနေတယ်။ဝမ်းမြောက်ရှင်လန်းနေတယ်။ဒါပေမဲ့စာရန်ဆင်းသက်တဲ့မြေကြီးနဲ့ပင်လယ်မှာကတော့ပြဿနာတက်ပြီ။အမင်္ဂလာတဲ့အကြောင်းမူကားမာနသည်မိမိကာလတခဏသာရှိသည်ကိုသိ၍ပြင်းစွာသောဒေါသအမျက်နှင့်တကွတင်တို့ရှိရသူဆင်းလေပြီဟုဆိုကြသည်ကိုငါကြား၏တော်ပါသေးရဲ့နော်ဒ တခဏသာအချိန်ရှိသည်ကိုသူကိုယ်တိုင်ကသိသည်ဖြစ်၍လို့ဆိုပါ रे မမ रे ကျွန်တော်မိတ်ဆွေတို့သိထားတဲ့အတိုင်း42ပတ်တာအချိန်ကာလဖြစ်တယ်3နှစ်ခွဲကာလပေါ့တနည်းဆိုရင်ကတ်ကာလအချိန်9နှစ်ရဲ့ထက်ဝက်ပဲအဲ့ဒီအချိန်ကာလ9နှစ်ဆိုတာဟာလေကျွန်တော်တဦးချင်းရဲ့ခန်းစားချက်နဲ့ပြောကြည့်ဆိုရင်တော့အမှန်တကယ်အဖဖခင်ကိုမျှော်လင့်ကိုးစားသူအပေါင်းတို့အတွက်ကတော့တိုးတောင်းလိမ့်မယ်လို့ပဲကျွန်တော်ကတော့အလေးအနက်ယုံကြည်ခံယူထားပါတယ်။ကောင်းပါပြီ။အခုအချိန်မှာကတော့ဗျာဒိတ်ကျမ်းကဖွင့်ဆိုပေးလိုက်ပါတယ်။ခဏသာရှိသောကာလဖြစ်မည်။ဒါကိုလေငကားစာရမဏတ်ကိုယ်တိုင်ကလည်းသိသည်တဲ့။ကဲစာရမဏတ်ရဲ့တိကျွမ်းနိုင်စွမ်းအရေးအချင်းဟာပေါ်လွင်နေပါပြီနော်။မိတ်ဆွေတို့အဲ့ဒီစာရမဏတ်ရဲ့နောက်လိုက်ကျွန်တော်ငမိုက်သားတွေဟာခွေယူကောင်စားတမွန်တဲတို့လူမိုက်နောင်တနောင်မရာတို့မဟုတ်တာလုပ်ရင်မဟုတ်တာဖြစ်တယ်တို့စိုက်သည့်အတိုင်းရိပ်ရလိမ့်မယ်ဆိုတာတို့ကိုမသိဘူးလားလို့မေးလိုက်ရင်တော့သိတယ်လို့ပဲပြောကြမှာအီကံဖြစ်ပါတယ်တနည်းအားဖြင့်တော့သိနာလေတဲ့ကြားတဲ့ကပဲမိုက်မဲနေကြခြင်းဆိုတာကိုကျွန်တော်လက်တွေ့ကြုံတွေ့နေရပါတယ်ကို့ဘဝအတွေ့အကြုံတွေကိုပဲပေါ့ဒါတနည်းအားဖြင့်ခွေးမိကောက်ကြီတောက်ဆွတ်တယ်လို့ဖြစ်နေတယ်ဆရာကကျွန်တော်ကိုယ်တိုင်ဝန်ခံကြရမှာသာဖြစ်ပါတယ်နောက်ဆုံးကြတော့လေပိုးဖလံမျိုးမိကိုတိုးတာပဲဇာတိပဂရိလူအသွေးအသားတို့ရဲ့ထုံးစံသဘာဝထတရားပဲဆရာကကျွန်တော်ခန်းစားနားလည်နိုင်ကြရမှာလေဖြစ်ပါတယ်ပြင်းစွာသောဒေါသအမျက်နှင့်တကွသင်တို့ရှိရာသို့ဆင်းပြီးတဲ့ရှင်းနေပါပြီကောင်းကင်တိုက်ပွဲမှာမိခေလာတို့ကောင်းကင်တမန်တို့ကြောင့်ကြဆုံတာတော့မှန်နေမြေကိုကြလာတာလည်းမှန်နေဒါပေမဲ့ဒီစာရမဏတ်မျိုးပြုတ်တာမဟုတ်ဘူးမြေပေါ်မှာအကြီးအကျယ်ဖြစ်စည်းဖို့ဒုက္ခပေးဖို့ဂျုံမှွေဖို့ဆိုတာတွေကိုကျွန်တော်တို့တွေ့လာရပါတယ်ဗျာဒိတ်ကျမ်းအခန်းကြီး7အငယ်73နဲ့74ထိုနဂါးသည်မြေကြီးသို့ကိုကြသည်ကိုသိမြင်လေသောသားယောက်ျားကိုဖွားမြင်သောမိမကိုညှင်းစေ၏မိမသည်ထိုမှွေနှင့်လွတ်၍တကာလနှစ်ကာလကာလတဝက်ပတ်လုံးကျွေးမွေးခြင်းကိုခံရအရက်ကြီးဟုသောတောအရက်သို့ပြတ်နိုင်မည်အကြောင်းရွှေလင်းတာကြီးအတောင်နှစ်ဖက်ကိုရလေ၏ဣဒရေလလူမျိုးတော်အတွက်ကတော့ကြောချမ်းကျင်စရာအခြေအနေပဲဆိုရကိုမငင်းနိုင်အောင်ကျွန်တော်တွေ့ရပါတယ်ကြွလာတော်မူမဲ့သခင်ခရစ်တော်ရဲ့မိခင်လူမျိုးကြီးဣဒရေလကိုအထူးပြုပြီးတော့ဒီစာရန်ဟာညှင်းစေမယ်တဲ့မိတ်ဆွေတို့ဒါဟာကျွန်တော်သမိုင်းချင်းရှားစွာတွေ့ကြရဘူးပါတော့ဂျူးမုန်ကြီးဆန့်ကျင်မှုကြီးအကြီးအကျယ်ဆုံးဖြစ်မဲ့ဂျူးဆန့်ကျင်ရေးတိုက်ပွဲကြီးပဲဆိုတာကိုဖော်ပြလိုက်ခြင်းပဲဖြစ်နေပါတယ်မိတ်ဆွေတို့အဲ့ဒီဂျူးဆန့်ကျင်ရေးဆိုတာကိုဂျူးရဲလို့မိဂါမတ်တာမျှသာဖြစ်တည်စားအချိန်ကတည်းကကပ္ပသမိုင်းမှာအထင်ရှားကျွန်တော်တွေ့ကြကြပြီးပါပြီဟုတ်ပါတယ်ဂျူးလူမျိုးရဲလို့မဖြစ်ကြည်ခြင်းအချိန်ကာလမှာကတည်းကဣဒရေလဖြစ်မဲ့လူမျိုးတော်ကိုဆန့်ကျင်တိုက်ပွဲဝင်မှုတွေဟာကမ္ဘာသမိုင်းမှာအကြီးအကျယ်ဖြစ်ခဲ့ပူပါ रे ဘလောက်ဆိုပါသလဲအီဂျစ်လူမျိုးတွေကျူးလွန်ခဲ့ကြပါ रे အစီရီယန်လူမျိုးတွေကျူးလွန်ခဲ့ကြပါ रे ဘာဘူးလုံတွေပါရှားတွေဂရိတွေယောမတွေအကုန်လုံးအတိုင်းအဆအမဲ့လုခဲ့ကြပါ रे ဂျူးဆန့်ကျင်ရေးကြီးတွေအကြီးအကျယ်ဖြစ်ထွန်းခဲ့ပြီးပါပြီအောင်မြင်ခဲ့ကြပါသလားကမ္ဘာသမိုင်းဖြစ်စဉ်မှတ်တမ်းများအရာဘဲဂျူးဆန့်ကျင်ရေးတိုက်ပွဲမှာမှဂျူးတို့ဘက်ကရှုံးသည်ဟူ၍မရှိရန်သူတို့မျှော်လင့်သည့်အတိုင်ဂျူးဆန့်ကျင်ရေးသည်ဘယ်သောအခါမှပြေဝဆုံလင်းစွာအောင်မြင်ခဲ့ခြင်းမရှိဆိုတာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်အဲ့ဒီအထက်ကဘာဘူးလုံတွေရဲ့လက်အောက်မှာဆိုရင်ဘလောက်အထိတောင်မှဂျူးတွေဟာခံစားခဲ့ရဘူးတယ်ဆိုတာကိုအမှန်တကယ်ဒီဘာဘူးလုံတွေရဲ့နှိပ်စက်မှုမဖြစ်ခင်နှစ်ပေါင်း900လောက်ကတည်းကဆာလံတီချင်းတွေမှဗျာဒိတ်ပြုဖော်ပြခဲ့တာကိုကျွန်တော်တို့မှတ်မိဖို့လိုပါတယ်။မှန်ပါတယ်။ဒါတွေနဲ့ပတ်သက်ပြီးတော့138ခုမြောက်သောဆာလံမှာပြန်ကြည့်မယ်ဆိုရင်အခုလိုကျွန်တော်တို့တွေ့ရမှာပါ။ဘာဘူးလုံမြစ်တို့အနားမှာငါတို့သည်ထန်၍ဇီးအုံမြို့ကိုအောက်မေ့လျက်ငိုကြွေးကြ၏။ငါတို့ဆောင်းမြားကိုလည်းထိုအရက်တွင်မိုးမခဘင်းတို့၌ဆွဲထားကြ၏။အကြောင်းမူကားထိုအရ၌ငါတို့ကိုဖန်သွာချုပ်ထားသောသူနှင့်ငါတို့ကိုနှင်းဆဲသောသူတို့ကဇီးအောင်တီချင်းကိုငါတို့အားဆိုကြလောဟုတီချင်းဆိုသံကို၎င်းရှင်လန်းသောအသံကို၎င်းငါတို့၌တောင်းကြပါသည်တကားတကြွန်းတနိုင်ငါ၌ထာဝရဘုရား၏တီချင်းကိုအဘယ်သို့ဆိုရပါမည်နည်းအိုးယေရုရှလင်မြို့သင်ကိုငါမေ့လျင်ငါလက်ရလက်သည်မိမိအတက်ကိုမေ့ပါစေသင်ကိုငါမအောင်မီအမျက်ဆုံးသောဝမ်းမြောက်ခြင်းအကြောင်းတဲ့ယေရုရှလင်မြို့ကိုအမျက်မထားလျင်ငါရှာသည်အာကောင်၌ကပ်ပါစေ။ အိုထာဝရဖျားယေရုရှလင်မြို့ဤနေ့ရဲ့အချိန်ရောက်သောအခါမြို့ရိုးကိုအမြင့်တိုင်အောင်ရှင်းလိုက်ကြရှင်းလိုက်ကြဟုဆိုကြသောအေဒုံအမျိုးသားတို့ကိုအောက်မိတော်မူပါဖြစ်စည်းတတ်သောဘာဗုလုန်မင်းသမီးသင်သည်ငါတို့၌ပြုသည့်အတိုင်းသင်၌အပြစ်ကိုဆက်ပေးသောသူသည်မင်္ဂလာရှိ၏သင်ဤသူငယ်တို့ကိုကံယူ၍ကြောက်ပေါ်မှဆောင်သောသူသည်မင်္ဂလာရှိ၏အံ့ဩပွေသောကြိမ်ဆိုခြင်းနော်အမှန်တကယ်ဒီဘာဗုလုန်ခေတ်ဆိုတာမထွန်းကားသေးတဲ့အချိန်ကလေးကဘာဗုလုန်တည်းရဲ့လက်အောက်မှာဣသရေလလူမျိုးတော်တွေဘလောက်ကြီးခံရမယ်ဆိုတာကိုကြိုတင်ရည်ညွှန်းကြရိတ်ပြုခဲ့တော်ဆာလံပဲမိတ်ဆွေအပေါင်းတို့အဲ့ဒီလောက်ကြီးဘာဗုလုန်လက်အောက်မှာဖွဖွညံ့ညက်ကြေအောင်ခံခဲ့ရတဲ့ဣသရေလမျိုးပြုတ်ခဲ့ပါသလားမပြုတ်ခဲ့ပါဘူးဘာဗုလုန်နောက်ပိုင်းမှာပေရသိဘရင်တည်လက်ထက်သူတို့ဟာပြည်တော်ကိုပြန်လာရဖို့အခွင့်ဗိမာန်တော်ကိုပြန်လဲတိဆောက်ရဖို့အခွင့်မျိုးဆက်သစ်တို့ပြန်လဲတီထောင်နိုင်ဖို့အခွင့်အရေးကိုရရှိခဲ့ကြပါလေမိတ်ဆွေအပေါင်းတို့အဲ့ဒီအတိုင်းပါပဲကျွန်တော်လူမဖြစ်ခင်ကဘာစစ်အတွင်းထဲမှာဆိုရင်နာဇီဝါဒီအာနာရှင်ကြီးဟစ်တလာဘာတွေလုပ်ခဲ့တယ်ဆိုတာကိုလူတိုင်းသိကြပါလေအဲ့ဒီဟစ်တလာကြီးမှုပြီးတော့ဂျူးဆန့်ကျင်ရေးဂျူးမျိုးပြုံရေးဝါဒကိုကျင့်သုံးခဲ့ကြတဲ့အတွေ့ဥရောပအတွင်းကဂျူး6သန်းလောက်လုပ်ကြံခံခဲ့ရတယ်ဆိုတာကိုကျွန်တော်တို့တွေ့နိုင်တယ်လို့အဲ့ဒီမတိုင်ခင်နှစ်ပေါင်းမြောက်များစွာအတွင်မှာလေခရုစိတ်လို့ခေါ်တဲ့ဘာသာရေးစစ်ပွဲကြီးတွေကြားမှာဂျူးဟာဂျားညက်ပြီးတော့ဟိုဘက်ကနှင်းဆဲလိုက်ဒီဘက်ကနှိပ်ဆက်လိုက်နဲ့အမျိုးမျိုးခံစားခဲ့ရတယ်ဆိုတာကိုတွေ့ရပါတယ်။တိမ်မဲ့ဘာပဲပြောပြောဒီလောက်ထိကြမ်းတမ်းတဲ့သမိုင်းကာလရှည်ကြီးအတွင်မှာဂျူးဟာပန်းပန်လျက်အမြဲကြံ့ရစ်နေခဲ့တယ်ဆိုတာကိုတွေ့ရပါတယ်။အခုကျတော့ကပ္ပသမိုင်းရဲ့နောက်ဆုံးအပိုင်းစာရမဏေကိုယ်တိုင်ဥဆောင်ပြီးတော့ဂျူးသုတ်တင်ရေးကြီးလုပ်ပြီးတဲ့မဲ့ဘဲရှူတော်ကနေပြီးတော့ပဲစဉ်းစားအထက်ကသမိုင်းသင်္ကန်းစားတွေကအလေးနဲ့ပြန်ပြီးကြည့်ဒီစာရမဏေဟာအောင်မြင်နိုင်ပါမလားမအောင်မြင်နိုင်ပါဘူးဆိုတဲ့သမိုင်းအရေးတွေဟာအရေးမဲကြီးတွေအဖြစ်ထိုးပြီးတော့ဖော်ပြပေးနေပါလေခက်ခဲနဲ့နေတဲ့ဗျာဒိတ်ကြမ်းကြီးတဲ့မှာဘူးပေါ်တယ်လို့တိတိတသာပေါ်နေတဲ့အဖြစ်ကိုကြိုပြီးတော့ကျွန်တော်တို့မြင်နေရပါတယ်ဗျာဒိတ်ကြမ်းအခန်းကြီး7အငယ်14မိမသည်ထုံမွေနှင့်လွတ်၍တကာလနှစ်ကာလကာလတဝက်ပတ်လုံးကြွေးမွေးခြင်းကိုခံရအရက်ဒီဟုသောတောအရက်သို့ပြန်နိုင်မည်အကြောင်းရွှေလင်းတကြီးအတောင်နှစ်ဖက်ကိုရလိမ့်၏တဲ့မိတ်ဆွေတို့ရွှေလင်းတဤအတောင်ကိုရရဲဆရာတကယ်တော့အဖဖျားသခင်ဤစောင့်ထိန်တော်မူခြင်းကျေးဇူးတော်အကြောင်းကိုပြန်လဲဖော်ပြပေးလိုက်ခြင်းပါဟုတ်ပါတယ်အတိတ်ကာလထွက်မြောက်ရာကြမ်းဆိုတဲ့ဣသရေလသမိုင်းဥကမှတ်တမ်းတည်းမှာပြည့်ညတ်တော်တွေကိုခြားထားမပေးခင်ရွှေလင်းတအတောင်တော်နဲ့စောင့်ရှောက်ခြင်းဆိုရကိုမောရှေကနေတစဉ်အဖဖျားသခင်ဟာအခုလိုဖော်ပြပေးခဲ့ပြန်ပါလေမောရှေသည်ဖျားသခင်ထံတော်သို့တက်သွားလျင်ထာဝရဖျားသည်တောင်ပေါ်ကခေါ်တော်မူ၍သင်သည်ယာကုပ်အမျိုးဣသရေလအမျိုးသားတို့အားပြန်ပြောရသောအမိန့်တော်ဟုမူကားငါသည်ဧကုတ်ထုလူတို့၌ပြုသောအကြောင်းသင်တို့ကိုရွှေလင်းတအတောင်ဖြင့်ထမ်း၍ကိုဖို့သိမ့်ယူသောအကြောင်းကိုသင်တို့သည်သိမြင်ရကြပြီ။ထို့ကြောင့်ယခုတွင်သင်တို့သည်ငါစကားကိုအမှန်နားထောင်၍ငါပရိညင်ကိုစောင့်ရှောက်ခြင်း။အခြားသောလူမျိုးတကားတို့တည်းသင်တို့သည်ငါပိုင်တိုက်သောဗန္တာတော်ဖြစ်ရကြလိမ့်မည်။တဲ့။မိတ်ဆွေအပေါင်းတို့အဲ့ဒီအတိတ်သမိုင်းကိုပြန်လှန်ပြီးကြည့်မယ်ဆိုရင်ဣသရေလဆရဲကျွန်လူမျိုးတွေဟာဧကုတ်ထုလက်နဲ့နိုင်ငံတော်ကြီးရဲ့အောက်ကနေပြီးတော့သူတို့ရဲ့ကိုစွန်းကိုစားတခုမှမရှိဘယ်လိုကာယသတိညာနာသတိဘယ်လိုသတိမျိုးမှမရှိဘဲနဲ့ကျွံပွားကနေလွတ်မြောက်နိုင်ခဲ့တယ်။ဒါဟာအဖဖျားသခင်ဤရွှေလင်းတအတောင်တော်များနှင့်ကေတင်တော်မူခြင်းအကြောင်းပဲဆိုရကိုအဖဖျားသခင်ဟာလူမျိုးတော်ကိုအစဉ်တည်းရစေပါလေ။အဲ့ဒီလိုကျေးဇူးတော်ကိုနားလည်ပြီးတော့သူ့ရဲ့ပြည့်ညတ်တော်တွေကိုသာစောင့်ရှောက်မယ်ဆိုရင်ဒီလူမျိုးတော်ဟာငါပိုင်တိုက်သောဗန္တာသင်ရှင်းသောယေပရောဟိတ်မျိုးအထိဖြစ်ရမယ်ဆိုပြီးတော့အဖဖျားသခင်မျှော်လင့်ချက်ထားခဲ့ပါတယ်။တခုမှဖြစ်မလာခဲ့ပါဘူး။အခုနောက်ဆုံးသောကတ်ကာလမှာတော့အဖဖျားသခင်ဤဗြိညင်တို့ပြည့်စုံရပါတော့မယ်။မိတ်ဆွေအပေါင်းတို့အခုအချိန်မှရွှေလင်းတဤအတောင်နှင့်ကေတင်တော်မူခြင်းကျေးဇူးကိုခံရအောင်မယ်ဆိုတဲ့ဣသရေလတို့ရဲ့အကြောင်းကိုဆက်လက်စဉ်းစားကြည့်ကြပါအောင်စု။မိမသည်ထိုမွေနှင့်လွတ်၍တကာလနှစ်ကာလကာလတဝက်ပတ်လုံးကျွေးမွေးခံရအရက်ဒီဟုသောတောအရက်သို့ပြန့်နိုင်မည်အကြောင်းရွှေလင်းတကြီးအတောင်နှစ်ဖက်ကိုရလိမ့်၏တဲ့မိတ်ဆွေတို့ရှင်းနေအောင်တွေ့ရတဲ့ဣသရေလခံစားရကျေးဇူးတော်ပါ ကယ်တင်ရှင်သခင်ခရစ်တော်ကိုဖွားမြင်စေသောလူမျိုးတော်ဖြစ်တယ်။ဒီလူမျိုးတော်ကိုရွှေလင်းတား၏အတောင်နှစ်ဖက်အားဖြင့်တကာလနှစ်ကာလကာလတဝက်အလုံးပေါင်း၃နှစ်ခွဲတိုင်တိုင်အဖဖခင်သခင်ဟာလုံခြုံရာတောအရတနေရာကိုပို့ဆောင်ပေးမယ်။ဝါပြောစွာကြွေးမွေးပေးလိမ့်မယ်တဲ့။မိတ်ဆွေကြွေးမွေးခြင်းပြုစုခြင်းကိုခံရမယ်အရာတဲ့။ကျွန်တော်ယင်တဲ့မှာတော့အဲ့ဒီအေဂုတ်ထုကျွံဘဝကနေလွတ်မြောက်ခဲ့တဲ့အချိန်တော်မြိုင်ကန္တာဆိုတဲ့သီနာတော်ကြီးအတွင်းမှာအဖဖျားသခင်ဒီလူမျိုးတော်ကိုကျွေးမွေးပြုစုစောင့်ရှောက်ခဲ့တာဒီကိုချက်ချင်းသွားပြီးတော့တရိယာမိပါ रे ဟုတ်ပါ रे တိကျွေးမွေးခြင်းကိုအပြည့်အဝခံစားရမယ်နှစ်တောအရဖြစ်လိမ့်မယ်တဲ့မိတ်ဆွေအပေါင်းတို့ကျန်းစာကိုအသေးစိတ်ကောက်သင်းကောက်တယ်လို့စဉ်းစားပြီးတော့ညင်းကြခုံကြတဲ့လူတွေအတွက်ကတော့လေပြန်ကြီးတွေနဲ့ဒီဣသရေလလူမျိုးတွေဟာနောက်ဆုံးသောကကလာအချိန်မှာရန်သူလက်ကနေလွတ်အောင်ဆိုပြီးတော့တောင်ပက်အေရုံတောင်ပေါ်ဒေသတွေကိုပြေးကြလိမ့်မယ်ဆိုပြီးတော့ဖြေထုတ်ကြပါလေအမှန်ကတော့ပထဝီနေမြေတွေကိုသိဖို့မလိုလေပြန်တွေသင်းပေါ်တွေမိထားကြီးတွေဘာအကြောင်းတွေကိုမှစဉ်းစားဖို့မလိုအဖဖျားသခင်ဤစောင့်ထိန်တော်မူခြင်းကျွေးမွေးတော်မူခြင်းရှိမယ်ဆိုရင်တော်ပြီလို့ပဲကျွန်တော်ကတော့ခံယူထားပါလေဗျာဒိတ်ကျမ်းအခန်းကြီး7အငယ်15နဲ့16ထိုအခါမိမကိုရေအဟုန်ဖြင့်မျောသွားစေခြင်းဟာနဂါးသည်မိမိကတွင်တဲကမြည်ရစီတကယ်သို့ရေကိုမိမနောက်၌ထုတ်ပစ်လေ၏မြေကြီးသည်မိမကိုမဆ၍မိမိကတွင်ကိုဖွင့်ပြီးလျှင်နဂါး၏ကတွင်တဲကထုတ်ပစ်သောမြည်ရကိုမျိုးလေ၏တောရလို့အထက်ပိုင်းမှာဖော်ပြခဲ့တဲ့ wilderness ဟာအခုမြည်ရစီမှု flat ဆိုတာနဲ့ပေါင်းလိုက်မယ်ဆိုရင်တင်စားသယုံများမဟုတ်နိုင်အမှန်တကယ်ပဲလို့တစ်ဖက်ကခံယူနိုင်တယ်လို့အီယာမတိုင်းတပါစစ်တပ်ကြီးတွေရဲ့ဝါမျိုးမှုများလားဆိုပြီးတော့လေတွေးဆနိုင်ပါလိမ့်မယ်မှန်ပါ रे ဟေရှာယအနာဂတိကျမ်းအခန်းကြီး၈ထဲမှာပြန်ပြီးတော့ကြည်ပါအစီရီယန်စစ်တပ်ကြီးတွေဣသရေလကိုဘယ်လိုသွန်းမှုမယ်ဆိုတာတွေးကိုရေကြီးခြင်းနဲ့ဥပမာပေးခဲ့တာကိုကျွန်တော်တို့အခုလို့ပြန်ပြီးတော့တွေးနိုင်ပါလိမ့်မယ်ဟေရှာယအနာဂတိကျမ်းအခန်းကြီး၈အငယ်၅မှ၈တပန်ထာဝရဖေယားကဤလူမျိုးသည်ဖြင်းညင်းစွာစီးသောရှီလောင်ချောင်းကိုညင်ပယ်၍ရေစိန်နှင့်ရေမလိသားတို့၌ဝမ်းမြောက်ကြသောကြောင့်ထာဝရဖေယားသည်အလုံးရင်ပါသောအာရှုရိရှင်ဘုရင်ဒီဟုသောခွန်အားပလကြီး၍များစွာသောမြည်ရည်နှင့်သူတို့ကိုလွှမ်းမိုးစေတော်မူသဖြင့်ထိုမြစ်သည်မိမိချောင်းများကိုလွှမ်း၍မိမိကမ်းများကိုလျှံလျက်ယူရာပြည်ကိုချင်းနှင်းလွှမ်းမိုးဖြန့်သွား၍လေပင်တိုင်အောင်မှီလိမ့်မည်။သူ၏အတောင်တို့ကိုလည်းဖြန့်သဖြင့်ကိုရော၏မြေတပြင်လုံးကိုအုပ်မိုးလိမ့်မည်။အိုအီမာနွေလဟုမိန့်တော်မူ၏တဲ့။မိတ်ဆွေအပေါင်းတို့အဲ့ဒီလိုဗျာဒိတ်အနာဂတ်ရေးတွေနဲ့ပဲပတ်သက်ပြီးတော့ယေဇကျေလမှတဆင့်သတိပေးခဲ့ဘုံတွေကိုလည်းကျွန်တော်တို့မိထားလို့မရပါဘူး။မြောက်ဖက်အရက်ကအလုံးအင်းနဲ့ရန်သူတွေဟာဣတရေလစီကိုချင်းနှင်းဝင်ရောက်တိုက်ခိုက်လိမ့်မယ်ဆိုရကိုယေဇကျေလမှတဆင့်ဖော်ပြထားပါ रे ဒါမဲ့သူတို့ကိုအဖဖျားသခင်ဟာဣတရေလဘက်ကရက်တန့်ပြီးတော့ခြေမုံပြစ်မယ်ဆိုတဲ့အချက်ကိုလေယေဇကျေလကပဲဆက်လက်ဖော်ပြပေးခဲ့ပါ रे ဟုတ်ပါ रे ယေဇကျေလအနာဂတ်ကျမ်းအခန်းကြီး38အတွင်းမှာပြန်ကြည့်မယ်ဆိုရင်မြောက်ဖက်အရက်ကလာမယ့်ယန်သူဆိုတဲ့ဂေါကမာဂေါကယောရှမေရှက်တုပလဆိုသူဥယောပအရက်ကယာဖက်အမျိုးတွေကိုကြောက်မဲ့ဖွယ်ဖြစ်စည်းခြင်းများနဲ့အဖဖျားသခင်ဟာအပြစ်ပေးစီရင်လိမ့်မယ်ဆိုတာတွေ့ကိုကျွန်တော်တွေ့ကြရပြီဖြစ်ပါတယ်။ပင်လယ်ငါမိုးကောင်ကင်တောတရိษံနှင့်မြေ၌တွားရသောတရိษံမြေပေါ်မှာရှိသောလူအပေါင်းတို့သည်ငါရှိမှတုန်လှုပ်ကြလိမ့်မည်။တောင်တို့သည်ပြိုလျက်အဆောက်မြင့်သောအရတ်တို့သည်လဲလျက်အလုံးစုံသောအုတ်ရိုးပြုတ်လျက်ရှိကြလိမ့်မည်။အရှင်ထာဝရဖျားမိန်တော်မူသည်ကားငါတောင်များအရရတ်တို့တွင်သူတစ်ဖက်၌ဓာကိုငါမှားလိုက်သဖြင့်လူအပေါင်းတို့သည်တယောက်ကိုတယောက်ဓာနှင့်ခုတ်ကြလိမ့်မည်။ငါသည်ကာလနာပြီးအသေးသက်ချင်းဘေးအဖျင်သူ့ကိုတံပေးမည်။သူနှင့်သူ၌ပါသောတက်များအလုံးအင်းများအပေါ်မှလွှမ်းမိုးတော်မူ၏။ကြီးသောမိုးသည်ကန့်နှင့်ရောသောမီးမိုးကိုရွာစေမည်တဲ့။ဗျာဒိတ်ကျမ်းအခန်းကြီး7အငယ်18နဂါးသည်မိမကိုအညှို့ထား၏။ဘုရားသခင်၏ပြည့်ညတ်တော်တို့ကိုကြင့်၍ယေရှု၏သက်သေခံတော်မူချက်ကိုစွဲလန်းသောသူကြီးဟုသောထိုမိမ့်မ၌ကျင်းသောအမျိုးအနွယ်ကိုစစ်တိုက်ခြင်းဟာသွား၏မိတ်ဆွေတော်တရှင်အပေါင်းတို့ဗျာဒိတ်ကျမ်းအခန်းကြီး7ရဲ့အစပိုင်းမှာကဲကခုနှစ်ခုတည်းအဖဘုရားသခင်၏ဗျာဒိတ်ဖြစ်စဉ်တွေထဲမှာ လေးမျိုးသောဗျာဒိတ်တို့ကိုအဖဖျားသခင်ဖော်ပြခဲ့ပါပြီ။အဲ့ဓာရီကတော့တိမိမတယောက်ဖြစ်တယ်။နှိစာရမဏတ်ဒီဟုသောနဂါးကြီးဖြစ်တယ်။သုံးမိမဒီဟုသောဣတရီလ၏သားကေတင်ရှင်သခင်ကိုတော်တိုင်ဖြစ်တယ်။လေးကောင်းကင်တမန်မင်းဖြစ်သောမိခေလာဖြစ်တယ်ဆိုရတဲ့ကိုကျွန်တော်ဖော်ပြပေးခဲ့ပြီးပါပြီ။အခုငယ်18အရာတော့နံပါတ်5ဖြစ်တဲ့ဗျာဒိတ်တော်ကိုကျွန်တော်ကြုံဆုံရပါပြီ။ငကားသည်မိမကိုအညှို့ထား၏။ဘုရားသခင်၏ပြည့်ညတ်တော်တို့ကိုကျင့်၍ယေရှု၏တသက်ခံတော်မူချက်ကိုစွဲလန်းတော်သူဒီဟုသောထိုမိမ၌ကျွင်းသောအမျိုးအနွယ်ကိုစစ်တိုက်ခြင်းဟာသွား၏တဲ့။ဟုတ်ပါရဲ့။မိမ၌ကျွင်းသောအမျိုးအနွယ်သည်အမှတ်စဉ်5ဗျာဒိတ်ပဲဖြစ်ပါရဲ့။ဘုရားသခင်၏ပြည့်ညတ်တော်တို့ကိုကျင့်တော်သူများဖြစ်တယ်။ယေရှု၏သက်သေခံတော်မူချက်ကိုစွဲလန်းတော်သူများပဲဖြစ်တယ်။ဒါကြောင့်မလို့သူတို့၏နဖူး၌တစိုက်ခတ်ခြင်းကိုခံရသောဣသရေလလူမျိုးတော်တည်းမှရွေးကောက်ခြင်းခံရသည့်လူပေါင်း3,400,000ကိုဆိုလိုခြင်းပဲဖြစ်တဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး73အခန်းငယ်1နဲ့အခန်းငယ်2တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။